ကအမြဲတမ်းအဖွဲ့ဝင်အဖြစ်လက်ခံရေးစဉ်းစားဖို့ပထမအဆင့်အနေနဲ့ကုလသမဂ္ဂလူညွန်ရေးကောင်စီကနေပြီးတော့လက်ခံထားပါပြီ။ပါလက်စတိုင်းရဲ့မြစ်တာရပ်ခံချက်ကိုလူညွန်ရေးကောင်စီဝင်15နိုင်ငံလုံးပါဝင်တဲ့အထူးကော်မတီတရက်စီကိုလူညွန်ရေးကောင်စီကနေပြီးတော့အဲ့ဒီကိစ္စကိုစဉ်းစားဖို့လွှဲပြောင်းထားပါတယ်။တောက်ကြနေကြရင်အဲ့ဒီအထူးကော်မတီကပါလက်စတိုင်းကိုနိုင်ငံတစ်ခုအဖြစ်အသိမှတ်ပြုရေးမပြုရေးပထမဆုံးအချိန်စပြီးတော့ဆွေးနွေးမှုလုပ်ပါလိမ့်မယ်။ဆုံးဖြတ်ချက်ကတော့သတင်းပတ်တွေနဲ့ချီပြီးတော့ကြားမဲ့သဘောရှိနေပါတယ်။ဒါပေမဲ့လည်းလိလာတုံးသက်သူတွေပြောနေကြတာကပါလက်စတိုင်းကိုနိုင်ငံအဖြစ်တိမတ်ပြုလိမ့်မှာမဟုတ်ဘူးလို့ဆိုပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်ပြည်ထောင်စုကလုံခြုံရေးကောင်စီမှာ veto အာဏာကိုသုံးပြီးတော့ပယ်ချမယ်လို့ချိန်ချောက်ထားတာကြောင့်လို့ပြောပါတယ်။ပါလက်စတိုင်းရဲ့နိုင်ငံအဖြစ်ရရှိရေးလျှောက်ထားချက်ဟာလုံခြုံရေးကောင်စီရဲ့ပခုံးပေါ်မှာတာဝန်ကျလာလိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းပါလက်စတိုင်းဆိုင်ရာကုလသမဂ္ဂရဲ့ကိုယ်စားလှယ်Riyad Mansour ကအမေတုံးကပဲသတင်းတောက်တွေကိုပြောပါတယ်။ Israel ရဲ့ကုလသမဂ္ဂဆိုင်ရာတာမတ်ကြီးကတော့ဓာတ်ရိုက်ညှိနှိုင်းဆွေးနွေးတဲ့လမ်းကြောင်းကပဲပါလက်စတိုင်းရေးကပြည်လဲမယ်။ကုလသမဂ္ဂမှာလုပ်နေတဲ့နည်းနဲ့ကတော့အပြင်ကကောက်ကွက်မှုတွေကြောင့်မအောင်မြင်နိုင်ဘူးလို့ဆိုပါတယ်။